လဗနွန်နိုင်ငံကဟက်စ်ဖူလာအဖွဲ့ရဲ့အစစ်မြင်ခေါင်းဆောင်နောက်တစ်ယောက်လေကြောင်းတက်ခိုက်မှုတွင်သေဆုံးသွားတဲ့အကြောင်းအစ္စရေးစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။ဟက်စ်ဖူလာအဖွဲ့ခေါင်းဆောင်ဟာဆန်နက်စရာလာသေဆုံးမှုနဲ့တက်ခတ်ခံရမှုတွေဇက်တိုက်ဆိုသလိုကြုံနေရတဲ့အချိန်မှာပဲခုနောက်ထပ်ခေါင်းဆောင်တစ်ယောက်သေဆုံးတဲ့သတင်းထွက်ပေါ်လာတာပါ။ဟက်စ်ဖူလာအဖွဲ့ရဲ့ဗဟိုကောင်စီမှဒုတိယအကြီးဆုံးဖြစ်တဲ့နဗီကောင်စနေနေ့ကလေကြောင်းတက်ခိုက်မှုမှာသေဆုံးခဲ့တာလို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ပင်ရမလေကြောင်းတက်ခတ်မှုပြပွားခဲ့တယ်လဲဆိုတော့ကိုတော့ရှင်းရှင်းလင်းလင်းမသိရသေးသလိုတည်ဆုံးမှုသတင်းနဲ့ပတ်သက်လို့ဟက်စ်ဖူလာဘွဲ့ကလက်တလုံးတုံ့ပြန်တာလည်းမတွေ့ရသေးပါဘူးမကြသေးခင်သတင်းပတ်တွေကအစ္စရေးရဲ့တက်ခတ်မှုတွေကြောင့်တည်ဆုံးသူတွေထဲမှာတော့ဟက်စ်ဖူလာဘွဲ့စတင်တူတော်ရမှာပါဝင်ခဲ့ကြပြီးဖမ်းဆီးမှုတွေတပ်ဖြတ်မှုတွေကိုဆယ်စုနှစ်နဲ့ချီတင်းရှောင်ခဲ့ကြသလိုအဖွဲ့ခေါင်းဆောင်နက်စရာလန်လာနဲ့နှိစက်သူတွေပါဝင်ထိတ်တန့်တက်မှုတွေလည်းပါဝင်ခဲ့ကြတာပါဟက်စ်ဖူလာဖို့နဲ့တုံးနဲ့ပေချာနဲ့ဝေါ်ကီတော်ကီစတိုးလိုဆက်သွယ်ရေးပစ္စည်းမှာပောက်ခွဲရေးပစ္စည်းတွေနဲ့အစစ်မြင့်တက်ခတ်ခံရမှုတွေနဲ့လည်းကြုံတွေ့ခဲ့ရပြီးအစ္စရေးရဲ့လက်ချက်လိုလည်းအများကယူဆထားကြပါတယ်ခင်ဗျာ။